လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေဖောက်ပြမှုဆွဲခြင်းနဲ့ရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပုံမှာအစိုးရအာဏာပိုင်တွေဘက်ကဒီပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်လို့ပဲ Rights to Information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလေအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရပါဒါကြောင့်မလို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ Rights to Information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ပေါ်မှာအာဏာရှင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒါကိုဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ Unity သတင်းကြော်နယ်က CEO ဖြစ်ပါတယ်ဦးတင်ဆန်းပါနောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ကိုသက်စင်ဖြစ်ပါတယ်နောက်တူကတော့ဒီ CSO ဒီအရာဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီဒီ rights to information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချိုးပောင်းပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်သုံးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်ရင်းဆုံးကိုတင်ဆန်းကိုဖိတ်ခေါ်ကြပါခင်ဗျကိုတင်ဆန်းကလည်းပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တွေကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာကျဉ်းကျခံခဲ့ရတယ်အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်းခုနက writer သတင်းတောက်နှစ်ဦးဖြစ်တဲ့ပြဿနာလူမျိုးပေါ့နော်အာကိုတင်ဆန်းလည်းကြုံခဲ့ဘူးတယ်အဲ့တော့အစိုးရတက်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တော့အစိုးရအများပြည်သူသိသိသိလို့ရတယ်သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျတိုးတက်လာပါလားဆိုးရွားသွားပါလား
ကျွန်တော်အမြင်ကတော့ပိုပြီးဆိုးရွားသွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဘာအခက်အခဲရှိတယ်ဆိုဘူးဦးစီးစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်နေတယ်တမလာရောထုတ်ပြန်နေ website တွေအားလုံးကအရန်သတင်းတွေကနောက်နေနေတယ်အဲ့တော့ကျွန်တော်သတင်းသမားတွေယူရတဲ့အခြေအနေတစ်ခုကအများနဲ့မတူဘဲနဲ့ပေါ့နော်ကိုလေးကိုကနေစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီသတင်းကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီသတင်းတည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခဏခဏချင်းနေတဲ့အခါမှာယူတဲ့အခါမှာခက်ခဲတွေအများကြီးရှိတဲ့အတွက်အရင်စိုးရွားနေဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
โอเคအခုတဆက်သေးပဲ writer သတင်းတောင်နှူးကလည်းခုနကပြောလို့ဒီအစိုးရသတင်းနေနဲ့ပတ်သက်လို့ဒီလူဝတ်ချက်အုပ်ဒီကိုဖောက်ပြတဲ့ဆိုဆွဲချက်နဲ့ခါရတယ်ဒီပေါ်မှာတော့ခုတင်ဆန်းဘယ်လိုမြင်လဲခင်ဗျာဒီသတင်းတောက်တွေကတကယ်ပဲဥဒီဖောက်ပြတဲ့သဘောရှိသွားလား
သတင်းတော့ကတော့သူ့လို့ကိုသူ့လို့တာပဲဗျာကျွန်ဥပဒေချုပ်ဖောက်တယ်လို့ကျွန်တော်မမြင်ဘူးဘာကြောင့်လဲဆိုတော့သတင်းသမားကတော့ကျွန်တော်အများကြည့်သူတိတိတိထားတဲ့သတင်းတွေကိုကျွန်တော်တို့ကတော့ကိုနီးကိုဟာနဲ့ရောက်အောင်ယူပြီးတော့ကျင်ကြရမှာကျွန်တော်တို့ရဲ့တာဝန်ပဲလေအစိုးရကအဲ့ဒီလိုမလုပ်စေချင်ဘူးဆိုရင်သူတို့ကသတင်းမှန်တွေကိုသူတို့ဒီတန်းချာတော့သူတို့ရဲ့ဟိုဌာနတွေကနေပြီးတော့အချိန်နဲ့တပြေးညီညီထုတ်ပြန်လို့ရှိရင်ကျွန်တော်တို့ဒီလိုမျိုးရယူဖို့အနေထားမရှိပါဘူးအဲ့တော့ကျွန်တော်ဒီသတင်းတွေရိုက်တာသတင်းသမားနှစ်ယောက်ဒီလိုဖန်ခံတာဟာကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးသူတို့လို့ကိုသူတို့လို့ပဲလို့ပဲကျွန်တော်ကအဲ့လိုပဲယုံကြည်တယ်က
ဟုတ်ကဲ့ကိုတင်ဆန်းဒီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုတက်စင်ဖိတ်ခေါ်ကြပါလေကိုတက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖန်းစီခံရတဲ့ကိစ္စကကျွန်တော်တို့ဒီရခိုင်မြောက်ပိုင်းဒေသပြိပခါတွေပေါ့ဒီကိစ္စတွေမှာသူတို့ထက်ထက်ဝင်ဝင်လိုက်နေတော့ရခိုင်မြောက်ပိုင်းကိစ္စကြောင့်ပဲအညှိုးတင်းနဲ့ဖမ်းတဲ့သဘောလားတခြားဘလူရွေချက်တွေရှိနိုင်တယ်လို့ယူဆရပါလေမြင်ရပါလေဟုတ်ကဲ့ကိုသက်စင်ကြားပါလ
ား
ဟုတ်ကဲ့ဟုတ်ကဲ့ကြားပြီကိုသက်စင်ဟုတ်ကဲ
့ဟယ်လို
ဟုတ်ကဲ့ဒီနေ့ရောက်ဖန်ခါရဲကိစ္စကရခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘလူများသိရလဲခင်ဗျဟု
တ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကသတင်းတော့ဖန်ခါရဲကိစ္စကရခိုင်မြောက်ပိုင်းမှာ Indian ဆိုကြောင်မှာဖြစ်ရဲ့အတက်မှာနေတယ်ဗောနော်ကျော်နေနေဗောနော်ဟိုဘာလို့ဟောမလဲအတက်ခံရအောင်ဒီတွေ့ရှိမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ပြဿနာအလို့ကျွန်တော်တို့ဒီဘက်ကနော်ဟိုအတိမတ်ခံတဲ့သတင်းအနေနဲ့တချို့သတင်းတွေကကျွန်တော်သိရှိရပါတယ်ဒါတော့အစိုးရဌာနကဒီသတင်းအကြည့်ပြတော့မရှိသေးပါဘူးဒါပေမဲ့သတင်းဌာနတော်တော်များများနဲ့တချို့လူတွေရဲ့ကြောကြချက်ကြတော့ဒီလိုမျိုးဟုတ်ပတ်သက်မှုရှိရဲ့လို့ကျွန်တော်သိရပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်တဆက်သေးမေးချင်တာကဒီ rest to information မှာကုသစင်လဲ editor တူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပေါ့ဥပမာဆိုလို့ရှိရင်ရခိုင်ကိစ္စလို့ရှိရင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေပဲရှိရအစိုးရဘက်ကလည်းသတင်းတွေကဘယ်လောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကပြောအစိုးရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အမြဲတမ်းထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာတွေလည်းရှိပါတယ်အဲ့တော့ဒီကိစ္စတွေမှာသတင်းတောက်တွေရဲ့သတင်းလိုက်နိုင်မှုအနေအထားသတင်းရယူနိုင်ခွင့်အနေအထားဘယ်လိုများရှိပါလဲခင်ဗျ
ဟုတ်ကဲ့ ကျွန်တော်တို့ဟိုသတင်းသမားတယောက်ရဲ့တာဝန်ရတော့ကျွန်တော်တို့ကသတင်းတွေကိုနော်ဟိုစားဖဲဖိုင်ရပဲဖြစ်ဖြစ်ပေါ့နော်ဖဲထားတယ်ဟိုနေဘက်ကလည်းဟိုနေအတန်းဖဲဖွဲ့စည်းရပဲဖြစ်ဖြစ်အစိုးရဖွဲ့စည်းရပဲဖြစ်ဖြစ်မတိုင်းတာလည်းနဲ့ကန်ဖွဲ့စည်းရပဲဖြစ်ဖြစ်ဖြစ်လာတဲ့သတင်းတွေမှန်တယ်များတော့သတင်းမှန်တယ်များဟိုနောက်တုံးမှာရှားယူ
ရှားယူပိုင်ခွင့်ကသူ့မှာပြီးသွားရှိပါတယ်ဒါကဟိုပြောလို့ရှင်သတင်းမီဒီယာဥပဒေမှာလည်းတရားဝင်ပြဌာန်းထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းတရားဝင်ပြဌာန်းထားပြီးသားသတင်းမီဒီယာတမားတယောက်ကနော်သတင်းအချက်လက်တွေမှန်တယ်များကိုနော်ဟိုတရားဝင်ရှားယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာပြဌာန်းထားပါဗျာဟုတ်ကဲ့အဲ့တော့တစ်ဆက်သေးပဲဒီ
rights to information ပတ်သက်လို့အရင်ကတော့ဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီခွင့်နဲ့ပတ်သက်လို့တခြားနိုင်ငံဒီမိုကရေစီနိုင်ငံတွေတော်များများတော့ဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်ကလွှတ်တော်ဘက်မှာတည်သွင်းတယ်လို့လည်းကျွန်တော်ကြားဘူးပါတယ်ခင်ဗျာဒီအဲ့ဒီအခြေအနေကိုဘယ်လိုများကြားမိပါလဲ ဟုတ်ကဲ့အဲဒီတင်းတော်နေပေါ့နော်တင်းသမားတယောက်ကတင်းရယူပိုင်ခွင့်ရှိရဆိုတာတင်းမီဒီယာမှာပြဌာန်းထားပါဗျာဟုတ်ကဲ့အဲ့တော့တစ်ဆက်သေးပဲဒီ rights to information ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းလုပ်နေလွှတ်တော်ကိုယ်စားလေဥသိမ်းညောင်းကနေပြီးတော့စမ်းပတ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီတွေအစမ်းပတ်တာဥပဒေတွေလှုပ်ထုတ်လို့နေတဲ့ပတ်သက်ပြီးတော့အရင်ကိုနေပေါ့နော်ဒီရုပ်စာကနေပြီးတော့ဗြိတိသျှအစိုးရနော်အဲ့ရအစိုးရကစမ်းပတ်ထားတဲ့ဒီဟိုစာကြီးနဲ့ကိုယ်လည်းမှုရှိနေတယ်အဲ့ဒါကအတုံးဟိုအတုံး
900ကျော်ကျွန်တော်တို့ဒီဇာတ်တရုပ်ကပဲပြီးရ2013မှာနော်အဲ့တော့
NLD အမှတ် 20 ကျော်ပါဝင်အကုန်လုံးကနေပြီးအဲ့ဒီအမှတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပယ်ဖျက်ဖို့ကိစ္စကိုတောင်းခဲ့ပါတယ်အဲ့အဲ့ဒီမှာထောက်ခံခဲ့တာတော့
တော့တတိပုဂ္ဂလအမှတ်တစ်ခုကနေပြီးတော့အဲ့ဒီစာကိုထောက်ခံပေးခဲ့တယ်အဲ့တော့ဥပင်းညွန့်တင်တဲ့အဆိုကိုအဲ့တယောက်ကမထောက်ခံပေးခဲ့တဲ့အမှတ်တွေကတော့ကံကွယ်ပေးခဲ့တဲ့အတွက်အဲ့ဒီဟာကပယ်ဖျက်ဖို့ကိစ္စကမအောင်မြင်ခဲ့ပါဘူးဟုတ်ကဲ့ခင်ဗျကိုသက်စင်ကိုသက်စန်းဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ကြပါလိမ့်ကိုတင်လွင်အောင်တ ျန်အတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုတဲ့ဥပဒေချမ်းနဲ့ပြင်ဆင်နေကြတာရှိပါတယ်ဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျအခြေအနေက
တကယ်ဟုတ်ရအဲ့ဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအလုံးနဲ့ကြားမိမယ်ထင်တယ်ပြီးခဲ့တဲ့2014-15လောက်မှာပေါ့နော်သူကဒီ OGP ဆိုပြီးတော့ Open Government Partnership ဆိုပြီးတော့အဲ့ဒီဟာတခုကိုဒီပြီးခဲ့တဲ့ဆိုတာဝင်ခဲ့တာရှိတယ်။ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ကွာ။ဘာလို့အဲ့ဒီမှာကလေးကသူကဒီတရားဝင်ဌာနကဒီ Right to Information Law ဆွဲဖို့ဆိုပြီးတော့ဆလုပ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီရပ်ဖွဲ့စည်းတွေကတော့မစိုးရိမ်တာပေါ့နော်။ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်။သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်ပေမဲ့သူတို့ကြီးပဲအဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာစိုးရဲဆိုတော့ကျွန်တော်အဲ့မှာဝင်ပြီးတော့ဒီမှာကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီပြည်ချိုင်းဝန်ကြီးဌာနပေါ့နော်အဲ့ပြည်ချိုင်းဝန်ကြီးဌာနကအဲ့ဒီဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီချို့တော့ရက်ဖက်အဖွဲ့အစည်းတွေနဲ့အဲဒီဘာလို့ consultation ပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးတဲ့ဟာမျိုးတွေဆောက်ပြီးတော့လုပ်တယ်အဲ့ဒီဟာကိုတော့ဒီသူရဥရှိမန်ဥဆောင်တဲ့ဒီဥပဒေနဲ့အထူးကိစ္စရပ်များအဲ့ဒီလာဆန်းစီကော်မရှင်ပေါ့အဲ့ဒီကော်မရှင်ကနေပြောမှာသူတို့ရုံငန်းမှာပေးလုပ်တယ်ပေါ့အဲ့ဒါကြီးကျွန်တော်တို့စပြီးတော့လုပ်တဲ့ခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့မှာတော့ကျွန်တော်တို့ ਨੇ ဒီဆွေးနွေးတဲ့ဟာကတော့ဒါအဆုံးသက်သွားပြီပေါ့နော်ဆိုတော့ဟိုဥပဒေအကြံတခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်ဆိုတော့အဲ့မှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်တို့ဟိုညီနိုင်ဆွေးနွေးမှုလုပ်တဲ့မှာအခါမှာတော့တချို့သောအစိုးရဌာနတွေကလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည့်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိတယ်ပေါ့ပြီးတော့သူတို့နောက်ဆင်းအနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရနာလေးလာဆန်စီကော်မရှင်ကနေပြီးတော့မှဒီလွှတ်တော်နာရကစီကိုတင်မယ်ဆိုတာမျိုးကျွန်တော်ကြားရတယ်ဆိုတော့လွှတ်တော်နာရကကမှတစင်ကတော့ဘယ်လွှတ်တော်မှစတင်နေတယ်ပေါ့နော်အမျိုးသားလွှတ်တော်လားပြောင်းစုလွှတ်တော်လားပြည်သူလွှတ်တော်လားဆိုတာကိုလုပ်မယ်ဆိုတာမျိုးကျွန်တော်အဲ့ဒါကိုတော့သိရတယ်ဆိုတော့လောလောဆယ်မှာတော့ ဥပဒေချမ်းအဆင့်ထွက်သွားပြီအဲနောက်ထပ်ဝန်ကြီးတခြားဝန်ကြီးဌာနတွေနဲ့ညှိနှိုင်းတာလုပ်ပြီးသွားလို့ရှိရင်တို့ဒီလွတ်တော်မှာစတင်တဲ့ process သွားတော့မယ်ဆိုတော့သိရတယ်
ဒီဥပဒေချမ်းထဲမှာဒီတည်င်းအချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်သူတေချာခိုင်ကမှာဗာမြဘယ်လောက်ထိများထည့်ထားလဲခင်ဗျာ
ဥပဒေချမ်းကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ general တွေတော့စံတာပေါ့နော်ဒါ new ဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေအသေးစားမဲ့ဟာတွေပါတယ်လောလောဆယ်မှာတော့ဒီဥပဒေတစုံလုံးကိုချုပ်ပြီးပြောလို့ရှိရင်သူကဒီ commission တစ်ခုဖွဲ့ရမယ်။ရင်းချက်လက်ဆိုင်ရာ commission ပေါ့နော်။အဲ့ဒီ commission ကခုနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့။ပါပြီးရင်သူကဒီဝန်ကြီးဌာနတိုင်းကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေတွေမဟုတ်ဘဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်။ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်လက်ထုတ်ပြန်ရေးအရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်။အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်းရယ်ဒီနိုင်ငံထဲမှာနေတဲ့တရားဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်။အဲ့လိုတောင်းယူတဲ့အခါမှာသူတို့ကဒီဥပဒေပါအချက်လက်တွေတိုင်းသူတို့ကထုတ်ပေးရမယ်။တကယ်လို့သူတို့မထုတ်ပေးခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြားရမယ်။တိုင်ကြရင်ကော်မရှင်ကအဲ့ဒါကိုသူကဂျောင်းဝင်ပြုံးမှစီစဉ်ညှိနှိုင်းတာတွေလုပ်မယ်။အဲ့လိုစီစဉ်ညှိနှိုင်းလို့မှမရဘူးဒါဥပဒေချိုးဖောက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူတဲ့သူကနေပေါ်မှာတရားစွဲနိုင်တဲ့အဆင့်အထိလုပ်နိုင်အောင်လို့ဟိုအဲ့ဒီဥပဒေမှာတော့ပေါအောင်တော့ကျွန်တော်လုပ်ထားတာရှိတယ်။ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်။နောက်တချို့အချက်လက်တွေကအဲခုနဝန်ကြီးဌာနတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်။သူတို့ကလည်းကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှထည့်သွင်းထားတာရှိတယ်။ဆိုတော့လောလောဆယ်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်။အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်။နောက်တစ်ခုကသူတို့ကကင်းလို့ခွင့်နေပေါ့။သူတို့ကသတင်းမပြန်နိုင်တဲ့ကင်းလို့ခွင့်နေသူတို့ပြဋ္ဌာန်းထားတာရှိတယ်။အဲ့ဒီဟာတွေမှာလည်းကျွန်တော်တို့ကဘလို့ပဲဖြစ်လာဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုတော့အဲရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရင်တော့ဒီဥပဒေကတော့နည်းနည်းရေကွာဆန်နေတယ်။နောက်ပြီး process ကြီးအများကြီးတော့
အစိုးရရဲ့ထိန်းချုပ်သတင်းထိန်းချုပ်ခွင့်ကတော့အစိုးရဘက်မှရှိနေတဲ့သဘောမှတော့ရှိနေတာပေါ့။အစိုးရကဝန်ကြီးဌာနလိုက်ပဲသတင်းထုတ်ပြန်သွားမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းတဲ့ဟာမျိုးပဲထုတ်မယ်။ဒါပေမဲ့အကယ်အစိုးရကနေပြီးတော့မထုတ်ပြန်ခြင်းထိန်းထားတဲ့ဟာမျိုးဆိုရင်ရော
အော်သူကဒီလိုပြဟိုကခုန proactive ဆိုတာကသူတို့ကနေဘက်မှကြိုပြီးတော့ထုတ်ပြန်လို့ရတဲ့သတင်းကိုသူကကြိုထုတ်ပြန်ထားမှာပါ။ဒါပေမဲ့ကတော့နိုင်ငံသားတော်၎င်းဒီဟိုတယောက်ချင်းကနေပြောမှလူချင်းနဲ့ဆိုရင်လူချင်းတဲ့တင်းကိုတောင်းတာတခုသူကနှစ်ပိုင်းပါတယ်အဲသူတို့ကချိုတင်ထုတ်ပြန်ထားမှာကတခုနောက်ပြီးတော့မှတောင်းလာတဲ့အခါမှာထုတ်ပြရမှာတခုအဲ့လိုနှစ်ပိုင်းရှိတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီလက်
တောင်းလာတဲ့အခါမှာမပြီးတဲ့ဟာမျိုးကိုကတော့ကော်မရှင်ကဝင်ပြီးတော့ညှိနှိုင်းတာလို့ပဲလုပ်လို့ရတယ်ပေါ့နော
်ဟုတ်ကဲ့အဲပင်နယ်ဆွေးနွေးသူလေးလိုင်းပေါ်မှာခဏနေပြီးပါခင်ဗျကျွန်တော်တော်ရှင်နေဖိတ်ခေါ်ကြပါလေအရင်ဆုံးဖင်လန်နိုင်ငံကကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ
ကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တည်းကသူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်တက်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနသတင်းတော်တွေဖန်ခံရတယ် DBB ကသတင်းတော်တွေဖန်ခံရတယ်သူကလွတ်ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုထပ်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရပြစ်တက်လာရင်အစိုးရတက်ကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့အခါကျတော့ဗမာပြည်ဒီမိုကရေစီရကျင်အောင်ဆောင်နေနိုင်ငံတော်အတိုင်းပင်ခံရလေဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကုန်လုံးကိုသူကိုယ်တိုင်ကအာနာရှင်လို့ဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတယ်အတွက်ကျွန်တော်တို့ဗမာပြည်သူတွေနိုင်ငံတကာပြည်သူတွေက right to information ကိုဘယ်တော့မှရမလဲဗမာပြည်မှာဘယ်တော့မှဟိုသတင်းဌာနအစ်စ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျအဲ့ဒီအခုပင်နိုင်ဆွေးနွေးတဲ့လူတွေဖြေပေးနိုင်ရင်ဖြေပေးပါခင်ဗျကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုကြီးညင်းအောင်ကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူပြီးရင်ခေါ်ပါမယ်ကျွန်တော်နောက်တော်ရရှင်တူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်ဒီခါလေးဆွေးနွေးပါခင်ဗျတို့
ဟုတ်ကဲ့ဒီမှာဒီအနေနဲ့အဲ့တော့ energy အစိုးရနဲ့တန်းတော့ကဂရင်းမီဒီယာကိုဆိုးရမှလားတခုအနေဖြင့်ဒီနေ့ဆက်လာပြည်ကြလက်ခွင့်ပေးလို့ပါတယ်။ဒါမှလည်းနေကတော့လက်ရှိအစိုးရကဒီဂရင်းမီဒီယာကဘာလဲ press release ကိုကြည့်ကြည့်ကြည့်ပြောနေတော့ဖြစ်ပြီးဒါကြောင့်အနေနဲ့ကတော့ဂရင်းမီဒီယာရဲ့ပြည်ကခွင့်ကိုအလွန်အားနည်းရလိုက်ဖြစ်ပြီးဒါမှလည်းနေကတော့ဒီမနက်ကဒီဒရင်းရဲ့အဆင့်ဒီဒရင်းကျောင်းနဲ့နိုင်ဖြစ်ပြီးဒရင်းကြီးအကိုဒေါက်တာကိုဒီလိုကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တဆက်သေးကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ခြင်းပါလေကိုနေဦးလင်းဆွေးနွေးလို့ရပါခင်ဗျာ
โอเคครับเจ้าเนี่ยเรียกว่าเนาะตีนဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့เนาะသို့တော့တစ်ခုစံတစ်ခုတစ်ခုဟိုဖြစ်စီနေတာပေါ့เนาะဒီတည်ဟာ public အတွက်အကျိုးရှိစေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့တိုင်းမယ်ဆိုရင်တော့ယူသင့်မယူသင့်ထုတ်ပြန်သင့်မထုတ်ပြန်သင့်ဆိုတာတော့လိုမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျာအနောက်တိုင်းနိုင်ငံလိုအကုန်လုံးသိရမယ်ဆိုတာတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီသတင်းဟာမဖြစ်ထိုက်ဘူးပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါလေရင်းဆုံးယနေ့ခေတ်တငယ်ကြီးမဂ္ဂဇင်းကကိုသက်စင်ဖိတ်ခေါ်ကြပါလေကိုနေဦးလေးဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုအတင်းတွေကလူလူအတွက်ကျိုးရှိသလားကျိုးမဲ့စီလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့အာထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကိုသက်စင်တောင်းကိုပြန်ပြီးတုံ့ပြန်ဆွေးနွေးပြပါလား
ဟုတ်ပါတယ်ကျွန်တော်တို့မီဒီယာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကတဲ့င်းကတဲ့င်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုတဲ့င်းကိုတဲ့င်းအနေနဲ့ပဲထုတ်ပြန်မှာဒါပေမဲ့တစ်ခါလေကြက်လို့ရှိရင်ကျွန်တော်တို့မှာတိုင်းပြည်မှာเนาะဟိုပုံကူရေးရထိခိုက်နိုင်တယ်တိုင်းပြည်မှာဥဆောင်နေတဲ့ပုံကူရေးရတိုင်းပြည်ရဲ့ဟိုနေမနောပုံကူရေးရဖြစ်တဲ့တဲ့င်းတွေကိုကျွန်တော်တို့မထုတ်ရမှာဒါအများပြည်သူကိုထိခိုက်နိုင်တယ်ဟိုတက်ဆိုင်ရာလူပုံကူတွေထိခိုက်နိုင်တယ်ဆိုတော့ဒါပေမဲ့လေကျွန်တော်တို့တဲ့င်းသမားတွေရဲ့ဟိုလောကမှာတောက်ခွင့်ဟာကျွန်တော်တို့အတွက်ပေးအပ်ထားတဲ့ကျွန်တော်တို့ကကျင့်ဝတ်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘသူကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကိုကာကွယ်မှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါအရေးကြီးတာအဲ့တော့ပြည်သူလူထုကိုကျွန်တော်ကအတင်းလေးကိုပေးရပါတယ်အဲ့လိုတင်းပေးတဲ့အခါမှာအစိုးရကအကောင်းဒီဖြစ်စီမကောင်းဒီဖြစ်စီအစိုးရရဲ့အတင်းလေးနော်အနာပိုင်အဖွဲ့အစည်းရဲ့တင်းလေးနော်အခြားဟောအခြားတော့ဖိဆာရည်နဲ့ပတ်သက်ပြီးတော့တင်းလေးကိုကျွန်တော်ကပြည်သူလူထုကိုဖတ်ပြရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတော်တို့အစိုးရတို့ဆိုတာကျွန်တော်တို့အတွက်စိတ်အသေးပဲမရှိပါဘူး။ကျွန်တော်တို့ရဲ့အဓိကဥပဒေကဒီအရေးကကျွန်တော်တို့ကပြည်သူ့ဥပဒေရတာ။ဒါကြောင့်ပြည်သူတို့စိတ်ကွန့်ရှိရဲတိထိုက်တယ်လို့ယူဆတဲ့သတင်းတွေကိုကျွန်တော်တို့ကရှာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့ကတင်ပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ဒီညမှာကျွန်တော်တစ်ဆက်တည်းမေးချင်ပါတယ်။တိတဲ့မတိတဲ့ဆိုတဲ့ဟာကမီဒီယာကဆုံးဖြတ်လို့သဘောမျိုးဖြစ်နေတော့မီဒီယာကတော့ဘလူးပန်ပီရန်ဆန်နုံနေပြီးဆုံးဖြတ်နိုင်မယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့အဓိကအပြင်ပြည်သူဟာဘာကြောင့်ပြည်တင်လဲဆိုလို့ချင်းပြည်သူကအစိုးရအဖွဲ့ဟာဘာလုပ်နေလဲ။ဟောအစိုးရအဖွဲ့ကပြည်သူလူထုကောင်းကျိုးအတွက်လုပ်နေတာသူ့ကောင်းကျိုးအတွက်လုပ်နေတာလား။အတံပရောကောသူ့ရဲ့အကျိုးစီးပွားတလုပ်နေတာပြည်သူလူထုရဲ့အကျိုးစီးပွားလုပ်နေရလားဆိုတော့ကျွန်တော်တို့ကဒီပေရနဲ့စဉ်းစားရပါတယ်။အဲ့တော့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူတည်တည်နဲ့သတင်းတွေကိုထိန်ချန်ထားလို့ရှိရင်ကျွန်တော်တို့ကမီဒီယာအပတ်တင်ပါတယ်။အဲ့တော့ပြည်သူတည်တည်နဲ့သတင်းဆိုတာကပြည်သူကအစိုးရကဘာလုပ်နေလဲ။အစိုးရပြည်သူတွေကဘာလုပ်နေလဲ။ဘာမလုပ်နေဘူးလဲ။အစိုးရကပြည်သူမသိအောင်ဘာတွေလုပ်နေလဲ။ဘာတွေထိန်ချန်ပြီးလုပ်နေလဲဆိုတာကျွန်တော်တို့ဒီနေ့မှစုံစမ်းစာကွေးဖော်ထုတ်ပြီးတော့ကျွန်တော်တို့သတင်းတင်ဆက်လာဖြစ်ပါလေ။အဲ့ဒါကအစိုးရကပြည်သူ့ဘုံမှာဘလောက်ယူတာမှုရှိပြည်သူ့ဘက်ကဘလောက်ရက်လဲဆိုတော့ကျွန်တော်ကြည့်ပြီးဖော်ထုတ်ရတာဖြစ်ပါလေ
။ဟုတ်ကဲ့ကုသစင်ကျေးဇူးပါခင်ဗျာ။ကျွန်တော်ဒုတိယမေကွန်ဖြစ်တဲ့ကုငင်းချောင်းအောင်ရဲ့မေကွန်ကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာ။ကုငင်းချောင်းအောင်ပြောတာတော့သတင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်။စစ်တပ်မကြိုက်တာမလုပ်ရဲဘူး။ ELD လို DVB လို့သတင်းတောက်တွေဖန်ခါရတယ်။လွတ်ရင်ပြီးရောဆိုရဲလွတ်လာရင်ပြီးရောဆိုရဲသဘောမျိုးပဲဖြစ်နေရတယ်။အဲ့တော့ကုတင်ဆန်းအဲ့ဒါလေးဖြစ်ပြီးပါလားကုငင်းချောင်းအောင်မေကွန်
ကိုငင်းချောင်းဖြစ်တာတော့ကျွန်တော်ကဟိုတချို့ဟာတော့ကန့်ကွက်ရနေနေကဘာကြောင့်လဲဆိုတော့ကျွန်တော်တို့တတူကဒီတည်င်းကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာအခုကျွန်တော် Unity Channel ကိုဥပမာပြီးပြောချင်ပါတယ်16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်အဲ Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ကအဲ့တေယူပို့ဆောင်ကြည့်ကြရေးကော်မတီဒေါက်တာမအောင်တို့ကအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်တယ်ထည့်တယ်ထည့်ပြီးတော့အဲ့ဒီကုမ္ပဏီကဒီနေ့ကျင်းပတင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်တည်ပြတဲ့အနေနဲ့ကျွန်တော်တို့မှာအတန်ဖန်ရေးရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်မလဲတော့ဒီကိုတို့စန္ဒာကြီးလုပ်နေတာကြာပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူတွေကအခုတိတိဒီကားတွေကျက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးသားတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့သတင်းစာအနေနဲ့ကျွန်တော်တို့တောင်းပန်ခံနေဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလို့ကျင်တာလဲဆိုတော့ခုနကကိုငင်းငန်းအောင်ပြောနေလွတ်လပ်တဲ့သတင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်သတင်းတွေကိုစူးစမ်းပြီးတော့ပြည်သူတွေကိုတိတိနဲ့ပြည်သူပန္နံကိုဒီမဆုံးရှုံးအောင်ပြည်သူဘက်ကရက်တီပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခက်ခက်မှမှပြောရပါတယ်က
ဟုတ်ကဲ့ကိုတစားကျေးဇူးပါခင်ဗျာကျွန်တော်တော့ရှိတူဖိတ်ခေါ်ကြပါလိမ့်ကိုတီးလဲမှုတူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ကိုတိလည်းမူကြပါလား
ကိုတိခင်ဗျာဘာလို့လဲဆိုတော့သတင်းသမားသတင်းမှကိုရယူဖို့သူတို့သွားသတင်းယူနေတာဖြစ်ပါတယ်ခင်ဗျာအဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့နော် မြန်မာနိုင်ငံမှာတော့တရင်ရယူမယ်ဆိုရင်တော့မမကန်ကဖြစ်ဖို့ကတရင်သမားယူရတဲ့အတွက်တော့သူတို့အနေနဲ့ပိတ်ဆို့တယ်ဆိုတာတော့ကျွန်တော်တိုင်းသားဒီနောက်ဆက်တွဲဖို့တော့သူတို့ဆက်ပြီးတော့ဒုက္ခပေးဖို့ပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့တော့ဗီဒီယိုအာနာ၃နဲ့တရုတ်နဲ့ရုရှားကိုတော့အားကိုးပြီးတော့သူတို့လှုပ်ဆောင်တာပဲကျွန်တော်မြင်တယ်။ဒီတော့မမကန်ကလှုပ်ဖို့တော့အမတန်မှလိုအပ်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ကိုတိလက်မှုကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ဆုံးကိုတူလေးအောင်မေးချင်ပါလေခင်ဗျာဒီ right to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ဟာလက်ရှိမြန်မာနိုင်ငံအပြောင်းလဲမြန်မာနိုင်ငံရဲ့အခြေအနေအရဘယ်လောက်ထိထားခွင့်ရှိပါလဲနောက်ဘယ်လောက်ထိအရေးပါပါလဲတူလေးဖြည့်ပြီးပါလားကျွန်တော်ဟိုလောက်နိုင်စက္ကန့်မိနစ်လောက်ရပါတယ်စက္ကန့်30လောက
်ရင်းချင်းလက်ရပိုင်ခွင့်ကတော့အရန်ရေးကြီးတော့ဗျာဒါနိုင်ငံသားတိုင်းရဲ့အခွင့်အရေးဖြစ်တယ်ပေါ့နော်ဆိုတော့အရန်ရေးကြီးတယ်အဲ့ဒါကဒီကျွန်တော်တို့ကပြောနေတာဒီမိုကရေစီလို့ပြောနေကြတယ်ဒါဆိုရင်ဒါပွင့်လင်းမြင့်တာမှုကအရန်ရေးကြီးတယ်ဆိုတော့အစိုးရဘာလို့နေလဲလွတ်တော်ဘာလို့နေလဲစစ်တပ်ဘာလို့နေလဲဒါတွေအားလုံးကကျွန်တော်တို့သိနေဖို့လိုရဲဆိုတော့ဒါတွေရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကသတင်းချက်လက်တွေကိုကျွန်တော်ရရှိနေဖို့လိုရဲဆိုတော့ဒါကနောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ပြဿနာကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီတောင်းလဲဖြစ်နေပြီဆိုပြီးတော့ဒါပြောကြတယ်ဒါပေမဲ့တကယ်ကြတော့လုံးလုံးစည်အုပ်ချုပ်နေတဲ့သူတွေအားလုံးကဒီမိုကရေစီအပြောင်းလဲနဲ့ဆက်ဆိုင်တဲ့စိတ်သဘောထား mindset တို့မှရှိနေဘူးဒီမိုကရေစီတောင်းလဲရှိနေပြီဆိုတဲ့သဘောပေါက်ကကျွန်တော်တို့မှဒီမိုကရေစီမရှိခဲ့ဘူးဆိုတော့ကျွန်တော်ကဝန်ခံရလိမ့်မယ်အရင်ဆုံးအဲ့တော့ဒီမိုကရေစီမရှိခဲ့ဘူးဆိုရင်အဲ့ဒီမိုကရေစီမရှိခဲ့တဲ့အချိန်ကဥပဒေတွေကိုကျွန်တော်ကလိုက်ပြီးကိုးကားပြီးတိတ်မိညံလေးသားနေရာမျိုးကိုကျွန်တော်မလုပ်တင်တော့ဘူးအဲ့တော့ကျွန်တော်တို့က right to information လို့ခေါ်တယ်တကယ်ဒီလူလူသတင်းချက်လက်အမှန်ကန်ရတဲ့ shoot down ကိုတကယ်ကိုအလေးထားပြီးကျွန်တော်လုပ်ဆောင်အောင်ဖြစ်တယ်ဒါပေမဲ့အခုအာဏာပိုင်တွေကအမိကောင်းနာမည်ကောင်းရအောင်တာလုပ်နေတယ်လို့မျိုးတော့ဥပဒေတွေကိုစာရွက်ပေါ်မှာရေးနေရမျိုးကိုကျွန်တော်ကတွေ့နေရပြီးတော့လက်တွေ့မှာတော့ accounting form နဲ့သူတို့ရဲ့စိတ်ထားတွေကတကယ်ဒီမိုကရေစီအပြောင်းလဲနဲ့လိုင်လုံးကြီးတွေဘူးမရှိနေတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတော့ right to information လို့ခေါ်တဲ့နိုင်ငံသားရဲ့ရပိုင်ခွင့်ဖြစ်တဲ့ခုနသတင်းချက်လက်တွေကိုတိတိကျကျရဖို့ဟာအရင်ကြီးကြီးတယ်အဲ့ဥရေတိုင်းတကယ်ကိုအသက်ဝင်ပြီးတော့တကယ်အဲ့ဒီတိုင်းပဲလှုပ်ဆောင်ရဖို့အရင်ကြီးကြီးတယ်ဒါပေမဲ့ကျွန်တော်ပွင့်လင်းပြောရင်တော့အားရမှုကတော့တကယ်ကိုလက်ရှိမှာအများကြီးမရှိသေးပါဘူးကျွန်တော်အများကြီးတော
့ဆိုရသေးအခုအနေနဲ့ဆိုရလက်ထက်မှာပွင့်လင်းမြင်သာမှုပေါ့နော်ဘလောက်ထိသတင်းချက်လက်တွေကိုပြောနိုင်ဆိုနိုင်အရင်အခြေအနေတက်ဆိုင်ရင်ဘလောက်ထိတိုးတက်လာလဲကိုတက်ဆာကတော့ခုနသိအားမရဘူးပြောပါတယ်ကိုကတော့ဒီ CSO အနေနဲ့ဘလောက်ထိဆိုရရဲ့ပွင့်လင်းမြင်သာမှုကိုမြင်ရပါလဲ
ကျွန်တော်ပုံမှန်လင်းလင်းပြောရလို့ရှိရင်နည်းနည်းတော့သိုးသားလို့ကျွန်တော်တို့အဲ့လိုထင်တယ်။ဘာလို့တချို့ဟာတွေမှာလဲခုနကျွန်တော်တို့ရဲ့ပြဿနာခုနအစိုးရနှစ်ရဆိုတဲ့ပြဿနာလဲဒါအမြဲတမ်းပြောနေတဲ့ဟာပေါ့။တစ်ဖက်ကလူတွေကလဲခုန2020မှာဒါနိုင်ငံရေးနောက်ကဟို motivation တွေနောက်ခံရင်လဲပါတာပေါ့လေ။2020မှာသူတို့backup လုပ်ထားတဲ့ပါတီပြန်ရဖို့အတွက်ကစားရတယ်ရှိတယ်။ဆိုတော့တစ်ဖက်ကလည်းအဲ့ပုံမှာခုနအမျိုးသားပြန်လည်ကြားစီဆိုပြီးရှော့ရတယ်ရှိတော့အဲ့ဒီအားမှာကျွန်တော်တို့သတင်းသမားတွေနဲ့ပြည်သူတွေကဒါမျိုးစားဝင်ဖြစ်ရတယ်ကျွန်တော်တော့အဲ့လိုပဲမြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။ဥပမာလင်းပြောရင် self censorship လို့ခေါ်တဲ့ကိုယ့်ကိုယ်ကို censor လုပ်ရတဲ့ဟာပုံဆိုးလာတယ်။နောက်ဆုံးကျွန်တော်ပြောမယ်သတင်းသမားမပြောနဲ့ကျွန်တော်တို့ဒီပုံရံမင်းကြီးလာတဲ့အချိန်မှာတော့ဒီပုံရံမင်းကြီးကိုယ်တိုင်က self censorship တွေအများကြီးလုပ်သွားတယ်။ကျွန်တော်မြော်ပြီးကဟိုကနေတော်မဟိုဘယ်လို
လဲဟိုရံမင်းကြီးတော်မဟိုအများကြီး self censorship လုပ်သွားတယ်။ကိုတင်းနဲ့အချင်းစစ်သွားလို့ပါကျွန်တော်ပေါင်ဝင်ဆွေးနွေးပေးတယ်ကိုသက်စင်ကိုတလင်းအောင်ကိုကိုတင်ဆန်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season ဒီမှာဂျန်နာခွင့်ပြီးတော့ခင်ဗျာ production အားလုံးကိုလည်းကျေးဇူးတင်ပါတယ်